ရခိုင်ပြည်နယ်မောင်တော်ဘက်ကလုံခြုံရေးနောက်ဆုံးအခြေအနေသိချင်ပါတယ်ဦးကျော်ဝင်းတို့အခြေအနေတွေကတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းရှိပြီလို့ပြောနိုင်မလားရှင
်ဟုတ်ကဲ့ဝလောလောဆိုင်ဒီနေ့အထိပေါ်တော့လုံခြုံရေးအနေနဲ့ဒီဒေသကြီးကြီးရှင်းနေတာတော့မြင်ပါတယ်ဒါပေမဲ့အစားရောအကျင့်ဖက်တွေကဒါသူတို့ပကတပတ်တည်းရေးစေတယ်တကယ်ရေးစေတယ်ဒါပြည်စီသူခေါ်လာဟာလာအလိုဒီကိုရဲ့စေရဲ့စစ်တေးရဲ့ဘောနော်ဒီမှာအကျင့်ဖက်လက်မှုပြန်ချင်းနေတယ်ဆိုတော့ဟာတော့ဟာပြည်သူလူထုတွေကဒါတော့ဟာအကုန်လုံးကြောက်နေကြတာဖြစ်ရှိနေတယ်ဒါပေမဲ့ဒီနေ့ဒီရှင်းတင်ကတော့ဟာဒါတည်ငြိမ်နေတယ်အနေထားတော့ရှိပါတယ
်ဟုတ်ကဲ့ဆိုတော့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းခုချိန်အထိလေဟိုထွက်ပြေးနေကြတဲ့သူတွေရှိတယ်လို့ပြောပါတယ်ဆိုတော့
ဒါနဲ့ပတ်သက်လို့ဒါသက်ဆိုင်ရာဆိုရဒီအုံရှုံတဲ့အုံရှုံရေးဖွေးစေတွေရောလုံရှုံရေးတွေရောသူတို့လည်းတော်ပြီးမူတည်တော်ဖက်ကထွက်ပြေးလာတဲ့တစ်ဖက်နိုင်ငံကိုတော်မယ်ဆိုတာကိုလည်းသူတို့လည်းတွေးပြီးဖြစ်တယ်ဒါပေမဲ့နောက်ထပ်ဒီရှင်နေပေါ်မှာမူတည်ပြီးသူတို့ထွက်ပြေးတာကသူတို့တော်တာကနေရဆော့ဖော်ပြီးတော်တာကတော့ဒါသူတို့ဒီနေရာမှာမနေရှင်တို့တော်တာလေးဖြစ်ရှင်နေဖြစ်မြင်နေဒါမှမဟုတ်သူတို့အကျင့်ဖက်တဲ့အဖွဲ့တွေနဲ့သူတို့ assist ရှိလို့သူတို့ဘက်ကခေါ်လို့ဒါတော့ရှင်လေးတော့မှဖြစ်တယ်လေဒါကကျွန်တော်တို့အနေနဲ့တော့သူတို့ကိုမြင်မဲ့စုံစမ်းထားတာတော့မရှိသေးဘူးဒါပေမဲ့ဒီတလောက်ကြားတလောက်မြင်တလောက်ကတော့သူတို့အမြဲတမ်းတော့နေတာဆိုတော့တော့ဟာတရင်ကတော့ဟာသိပါတယ်လေ
ဟုတ်ကဲ့ဆိုတော့အခုအကျင့်ဖက်အာစာအဖွဲ့ကအစိုးရနဲ့ငင်းငင်းရေးတွေ့ဆုံဆွေးနွေးလိုတယ်လို့ပြောတယ်ဒါပေမဲ့ဒါကိုလည်းမြန်မာအစိုးရဘက်ကလက်မခံဘူးလို့လည်းတုံ့ပြန်ထားပါတယ်ဆိုတော့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒေတာတွေမှာလည်းစိုးရိမ်မှုရှိရဲဆိုတော့တခြားဘလို့ဟိုထူးခြားချက်တွေမျိုးတွေ့ရတာရှိသေးလဲရှင့်
ဒီ train နဲ့ပတ်သက်လို့ဒီအကျန့်ဖက်ဘာသာအခွဲဒါသူကလူရေလက်ထောက်လောက်ရှိတဲ့အခွဲတစ်ခွဲဖြစ်တယ်ဒါကိုသူတို့ကအကျန့်ဖက်ဥပဒေရဒါလွတ်တော်ကလည်းဒီပြထားတယ်အစိုးရကလည်းဒါအကျန့်ဖက်ဥပဒေရအရေးယူထားတာတွေတရားခိုင်တယ်ရှိတယ်သူတို့ကအကျန့်ဖက်တဲ့လူတွေဖြစ်လို့ဒါကိုပြခေရေးစစ်ပါတယ်ဆိုတော့တော့အတုံးအလုံးတုံးတာဟာဒါဒီအစိုးရဘက်ကသူတို့ဒါရကန်လန်းတာလေးမဟုတ်လို့ဒါတစ်ဖက်နိုင်ငံကမီဒီယာမှာဒါကဖော်ပြတာကိုတတဲ့မီဒီယာကဒါကိုယူပြီးရင်ပြောတာဆိုတာကိုတော့ကျွန်တော်တို့ဒါကြားနေရတယ်မြင်နေရတယ်ဒါတော့ကျွန်တော်အနေနဲ့ဟိုမပြောလို့ပါဘူ
းဟုတ်ကဲ့တစ်ဖက်နိုင်ငံကိုထွက်ပြေးကြတဲ့သူတွေကိုပြန်ပြီးတော့စီစစ်လက်ခံမယ်လို့လည်းအစိုးရဘက်ကပြောထားပါတယ်ဆိုတော့ဒီပြည်နယ်ထဲမှာထွက်ပြေးသွားတဲ့သူတွေကိုပြန်ပြီးတော့လက်ခံဖို့အတွက်ဘယ်လိုစီစစ်ဆောင်ရွက်နေတာတွေစပြီးတော့တွေ့ရတာရှိပါလဲရှင
်ဒါတော့ဝန်ကြီးဌာနတွေကဒါကိုကော်မတီဖွဲ့စည်းထားတာကိုတော့ကျွန်တော်တို့သိပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဒီမြို့နယ်မှာသူတို့အစိုးရအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာတွေကျွန်တော်တို့ကိုယ်စားလှယ်ဖက်ကမရှိပါဘူးဘာဖြစ်လို့ဆိုတော့သူတို့အလုပ်ကိုသူတို့လုပ်နေတာပါအဲ့ဒါဆိုတော့သူတို့ကဒီဟာကိုလက်ခံမယ်ဆိုရယ်အပိုက်ကကျွန်တော်တို့လောလောဆယ်မှာဒါကိုသူတို့မနေရှင်လို့တော့တော့သူတို့ကအကျင့်ဖက်တွေနဲ့ဆက်နေနေလို့တော့တော့ဒီနေရာမှာဒါမှဒီမုံတော့မှာလက်ရှိရှင်နေကိုဒါမှတင်ကြီးအောင်အေးရှင်းအောင်တရားဥပဒေစိုးမှုအောင်သူကဒီရင်ပထမဆုံးအနေနဲ့ဒါတွေကိုလုံပြီးလုံမှဒါတွေကိုဟိုအရင်ဦးစားပေးပြီးမှဒါကိုစဉ်းစားမယ်အပိုက်ဖြစ်တယ်ဒါဒီစစ်ဘက်ကလူတွေပြန်လာလို့လက်ခံမယ်ဆိုရင်ပြည်သူတွေကပြောနေကြတယ်ကျွန်တော်တို့ဒေသခံတိုင်းရင်းသားပြည်သူတွေကဒါမဟုတ်တော့မှဘယ်သူမှမနေတော့ပါဘူး။ဘာဖြစ်ဆိုတော့အချိန်ပေါ့မနေတော့ပါဘူး။သူတို့တွေရဲ့အကျန့်ဖက်မှုတိုက်ခိုက်မှုတွေကိုအချိန်ပေါ့မောင်းမြောက်စွာခံရတဲ့ဖြစ်တော့နေပဲလို့သူတို့လာမယ်ဆိုရင်ဒီမုံတော့ဒေသခံရှိတဲ့တိုင်းရင်းသားတွေအကုန်လုံးတခြားနေရာကိုရွှေ့မယ်ဆိုတာကိုဒါအရှိအနေထားဒီနေ့ရှင်ဒီနေ့ပြောနေစေဖြစ်ပါ
ဟုတ်ကဲ့ဆိုတော့အခုရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်သွားတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လက်ရှိပြည်ပြည်အစိုးရကဆောင်ရွက်ချက်တွေနောက်လက်ရှိအစိုးရ NLD ဦးဆောင်တဲ့အစိုးရကဆောင်ရွက်ချက်တွေနဲ့ဟာဥပမာလုံလောက်တဲ့ဆောင်ရွက်မှုတစ်ခုလို့ပြောနိုင်မလားဒီသူတို့ရဲ့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဖြည့်ရှင်းချက်တွေအပေါ်မှာဦးကျော်ဝင်းရဲ့အမြင်နဲ့သုံးသပ်ချက်လည်းသိချင်ပါတယ်ရှင်ဟုတ်ကဲ့
ဒါနဲ့ပတ်သက်လို့ပြောရမယ်ဆိုရင် NLD အစိုးရလို့တော့မဟုတ်ပါဘူးဒီဘသူအစိုးရပဲတက်တယ်ဒီပေါ်မှာသူတို့ကကော်မတီတွေဖွင့်တယ်ကော်မရှင်တွေဖွင့်တယ်ကော်မတီတွေဖွင့်တယ်ဒီမုံတော်မျိုးမုံတော်ဖြစ်စင်းနဲ့ရခိုင်ပြည်မုံတော်ဖြစ်စင်းနဲ့ပတ်သက်လို့ဒါအရင်2016ခုနှစ်ကပေါ်တာဖွင့်စစ်လာတာဒီနေ့ဒီရှင်ဒီဆင်းဆင်းကော်မတီတွေဖွင့်တဲ့ဖွင့်စစ်လိုက်တာပဲရှိတယ်ဒါပေမဲ့လက်ရှိမြေပြင်နေထိုင်ရဘာမှအကောက်တွေပေါ်တာတွေမတွေ့သေးပါဘူး။ဘာဖြစ်ဆိုတော့ဝင်ကြီးဌာနတစ်ခုမှာဥပဒေရလုံထုံလုံနေရသူကနေဥပဒေရသူကနဲ့သူရှိပြီးသားဒါကိုတိချသူဥပဒေနဲ့သူရှိပြီးသားသူဝင်ကြီးဌာနနဲ့သူလုံရမယ့်အလုပ်ကိုသူကနေပြီးရေလုတ်ပိုက်ခွန်ရမတာလျောင်ဒါဒီပြဿနာတွေကဒီအချိန်မီတွေ့တာအခုဟာကအကုန်လုံးစူးပြီးရင်ဒါလုံးလုံးရတယ်ဆိုတော့ပိုက်ပေါ်မှာမူတည်ပြီးရင်ဒါကွန်ပတီတီဖ်အခုဖွေးတယ်ဖွေးတယ်ဆိုရင်လည်းဒီလက်ရှိကျွန်တော်တို့ဒီအခုရှိနေစိပဲတဲ့ဒီမော်တော်မျိုးပေါ်မှာဘာမှအကောက်တွေပေါ်တာမရှိသေးပါဘူ
းဟုတ်ကဲ့ဦးကျော်ဝင်းခုလိုဖြည့်ပေးရကျေးဇူးအများကြီးတင်ပါတယ်ရှင်